မရိကနိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ကြီးရဲ့တခြားနိုင်ငံသားဝင်ကြီးဒေးဗစ်စတူဝဲဟာအော်တိုဘားလ29ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့မရိကနိုင်ငံရဲ့ဌာနရဲ့အော်တိုဘားလ24ရက်ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုခီးစဉ်ဟာတခြားနိုင်ငံသားဝင်ကြီးအနေနဲ့မစ္စတာစတူဝဲရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ခီးစဉ်တွင်နေပြည်တော်မှာအရသာအစိုးရဖွဲ့ဝင်တွေနဲ့ပြည်သူမှဖြစ်ပြီးရန်ကုန်မြို့မှာတော့အရသာလူမှုအဖွဲ့အစည်းတွေနဲ့လူမျိုးစုတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ပြည်သူမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကိုလည်းတော့ဖို့ရှိပြီးပြည်နယ်ဆိုးရွားတော်မှရှိသူတွေနဲ့လူမှုဝန်ပိုင်းကောင်ဆောင်တွေပြည်ပခဘေးဒဏ်သင်ခဲ့သူတွေလူသားဆန္ဒမှုအကူအညီပေးနေတဲ့အမေရိကန်ရဲ့လက်တွဲလှုပ်ဆောင်ဘက်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကျွန်တော်ဝန်ကြီးဒေးဗစ်စတူဝဲရဲ့ခီးစဉ်ဒီခီးစဉ်ဟာအာရှဒေသ6နိုင်ငံခီးစဉ်တွေဒီပိုင်းဖြစ်ပြီးဂျပန်နိုင်ငံကနေတစ်ဆင့်မြန်မာနိုင်ငံကိုလာမှာပါ။မြန်မာနိုင်ငံကနေတစ်ဆင့်မလေးရှားအဲဒီနောက်ထိုင်းနိုင်ငံကိုခီးဆက်ပြီး၎င်းတို့တို့မှာကျင်းပမယ်35ကြိမ်သောအမေရိကန်အာဆီယံထိပ်သီးအစည်းအဝေးအရှေ့အာရှထိပ်သီးအစည်းအဝေးအင်ဒိုပစိဖစ်စီးပွားရေးဖိုရမ်တို့ကိုတက်ရောက်မှာပါ။ထိုင်းနိုင်ငံ၄ရက်ခီးစဉ်ပြီးရင်တော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကိုဆက်သွားမှာဖြစ်ပါတယ်။